ချင်းပြည်နယ်ကံပတ်လက်မြို့နယ်တွင်မှဂျွန်လ9ရက်နေ့ကနေဒီကနေ့23ရက်နေ့အထိချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။စစ်ကောင်စီတပ်ကနေသိမ်းပိုက်ထားတဲ့ကံပတ်လက် CDF တပ်ရင်းနှစ်စခန်းတည်ရှိတဲ့ဘတ်ကော့ဆိုတဲ့ဒီစခန်းနဲ့ကံပတ်လက်မြို့ပေါ်မှာတိုက်ပွဲဖြစ်ခဲ့တယ်လို့ CDF တာဝန်ရှိသူတွေနဲ့စစ်ကောင်စီဘက်ကပြောပါတယ်။အလားတူပဲသခိုင်းတိုင်းကလေးမြို့ပေါ်မှာလည်းပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်။ဒီကြောင်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုမတ်အင်ချင်းနိုင်ကပြောပြပေးပါမယ်ရှင်။
ချင်းပြည်နယ်ကံပတ်လက်မြို့နယ်အတွင်းမှာဂျွန်လ9ရက်နေ့ကနေမနေ့ကအထိတိုက်ပွဲတွေဖြစ်ပွားနေပါတယ်အထူးသဖြင့်စစ်ကောင်စီတပ်ကနေတင်းဆဲထားတဲ့ CDF တပ်ရင်းနှစ်စခန်းတည်နေရာဗာကော့အောက်ချင်းငယ်ဌာနချုပ်နဲ့ကံပတ်လက်မြို့နယ်အထွေထွေအုပ်ချုပ်ရေးမှူးရုံးကိုတိုက်ခိုက်ခဲ့တယ်လို့ကံပတ်လက် CDF ပြန်ကြားရေးတာဝန်ရှိသူတဦးက VOE ကိုပြောပါတယ
်ကျွန်တော်9ရက်ကနေစတယ်ပေါ့တိုက်ပွဲဆက်နေရဲ့အပြီးပေါ့မနေ့ကကျွန်တော်7နာရီကနေညနေ9နာရီအပြီးအနေကုန်ကြီးပါပေါ့ဒီကမ္မကြီးတွင်းမှုရှိတယ်ပေါ့အဲ့မှာစတော့ကျွန်တော်တို့တရင်ဟိဝကောက်တရင်ဒီကမ္မသဆွဲထားတဲ့စစ်ကောင်စီတပ်တွေကိုကျွန်တော်တို့ဝိုင်းဝန်းပြီးမှကျွန်တော်တို့ပြစ်ခတ်တယ်ကျွန်တော်တို့ရဲ့စခန်းကိုမိရှုပ်ဖြစ်စီကြတယ်ပေါ့လေနောက်ပိုင်းမှာတရင်ဟိစခန်းကနေထွက်လာကြပြီးမှကျွန်တော်တို့ရှိတဲ့နေရာတွေကိုဆက်ပြီးမှစစ်ကြောင်းထိုးစစ်ဆင်နေပေါ့ထိုးစစ်ဆင်တဲ့အခါမှာကျွန်တော်ဖက်ကခုခံတိုက်ခိုက်တော့အဲ့တိုက်ပွဲမှာဆက်တူထက်မနေတဲ့အကြီးအကျယ်နဲ့တည်ဆုံမှုရှိမလို့ကျွန်တော်တို့ခံမှန်းရတယ်ဗျအဲ့ဒီဟာနဲ့တစ်ဆက်သေးမှာပဲကျွန်တော်တို့ကမ်ပလက်မြို့မှာဆေးရုံရုံမှာပတ်ဆွဲထားတဲ့ဟာတွေကိုကျွန်တော်တို့ဝင်ရောက်ကြည့်ခတ်တယ်ပေါ့အဲ့မှာ၅ဦးထက်မနည်းဒီဆုံးပြီးတော့တန်ရာရရှိသူတွေများမယ်လို့ကျွန်တော်တို့ခံမှန်းရပါတယ
်ပြီးခဲ့တဲ့ဂျွန်လ10ရက်နေ့တုန်းက CDF တပ်ရင်းနှစ်စခန်းတည်နေရာဗာကော့ဌာနချုပ်နဲ့ YDF စခန်းကိုစစ်ကောင်စီတပ်တွေကနေအင်အားအလုံးရင်းနဲ့ထိုးစစ်ဆင်ပြီးသိမ်းပိုက်ခဲ့ပါတယ်လက်ရှိလက်လွတ်လိုက်ရတဲ့စခန်းတစ်ခုကိုပြန်ရရှိဖို့တိုက်ပွဲဝင်နေစေပဲလို့ကံပတ်လက် CDF ပြန်ကြားရေးတာဝန်ရှိသူတဦးကပြောပါတယ
်ကျွန်တော်တို့ YDF ဆိုတဲ့တယူဖို့စီစခန်းရဲ့ကျွန်တော်တို့ရဲ့တရင်ဟစ်စခန်းရဲ့အဲ့တော့ကျွန်တော်တို့အခုချိန်ထိပြန်လဲတင်းပိုက်တာတို့မျိုးတော့မရှိသေးဘူးဗျကျွန်တော်တို့ဖိလစ်ပီးမှာတိုက်ပွဲပြင်းထန်လာနိုင်ပွင့်ရှိရဲ့
ကံပတ်လက်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုတုံ့ပြန်ပြောဆိုပါတယ
်ကံပတ်လက်မှာတော့ဖြစ်ခဲ့တာဖရဲနေမှာတော့ရင်ရှိတယ်မျိုးရဲ့မြောက်ဖက်မှာဖြစ်ခဲ့တာရှိတယ်လုံချုံကြီးတပ်ဖွဲ့တွေအကြမ်းဖက်50လောက်ကဖြစ်တာရှိတယ်အဲဒီမှာတော့ဒီဟာဖုံးသီးတွေရဲ့ခြေတွေရဲ့ PND ရန်တောင်းတွေရဲ့မိခဲ့တဲ့ဟာဖြစ်စဉ်တစ်ခုရှိတယ်နောက်တစ်ခါတော့စနေရက်နေ့မှာတစ်ခါရှိတော့စနေရက်နေ့မှာတော့ကံပတ်လက်မှာရှိတဲ့ဖီယိုယုံမှာလုံလုံလေးယူနေတဲ့ရဲတပ်ဖွဲ့ဝင်တွေကိုလာပစ်တာရှိတယ်ဒီဘက်ကတော့ထိခိုက်ဒဏ်ရာရတော့မရှိဘူးဘက်ကတော့အဲလိုတနတ်တလက်ရရှိတာရှိတယ
် CDF ကံပတ်လက်အပါအဝင်မဟာမိတ်တွေဖြစ်တဲ့ The Youth Force PDF ညောင်ရန် SOR PDF တပ်ရင်းနှစ် YRPA တို့ပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့တိုက်ပွဲဖြစ်ပွားနေတာပါဒီလိုရက်ရှည်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အနီးဝန်းကျင်ရွာတွေဖြစ်တဲ့ဖန်ပုံရဲလောင်ပန်းကြော့တော်ဖားပြိုင်စတဲ့ရွာသား900နီးပါးစစ်ပေးတိမ်းရှောင်နေရပြီးအခုတထိနေရက်မပြန်နိုင်သေးဘူးလို့စစ်ဆောင်အကူအညီပေးအဖွဲ့ဝင်တဦးက VOE ကိုပြောပါတယ်တိုက်ပွဲဖြစ်ပွားနေတဲ့ရွာလေးရွာကရွာသားတွေပါဝင်စစ်ကောင်စီစစ်စင်ရေးလမ်းကြောင်းတစ်လျှောက်မှာရှိတဲ့ကျေးရွာ9ရွာကပြည်သူ 2,000 ခန့်ဟာလဲစစ်ပေးတိမ်းရှောင်နေကြရပါတယ်လုံခြုံရေးအခြေအနေအရဒီစစ်ပေးရှောင်တွေကိုအကူအညီပေးဖို့ခက်ခဲနေတယ်လို့စစ်ရှောင်ကူညီရေးအဖွဲ့တွေကပြောပါတယ်။အလားတူချင်းပြည်နယ်နဲ့ကပ်နေတဲ့သခိုင်းတိုင်းကလေးမျိုးပေါ်တာဟန်းရက်ကွက်မှာလည်းဂျွန်လ12ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီးလက်နက်ကြီးကြောင့်နေအိမ်တချို့ပျက်စီးခဲ့တယ်လို့ကလေးမျိုးကန်တဦးက VOE ကိုပြောပါတယ
်။မင်းညကတာဟန်းမှာတိုက်ပွဲဖြစ်တယ်ဆင်းတယ်။လက်နက်ကြီး12နာရီလောက်ကနေ2နာရီလောက်အထိတင်တယ်။လက်နက်ကြီး10ချက်ထက်မနည်းဖြစ်တယ်လူငယ်ရက်ွက်တည်းတဲ့အိမ်ကလုံးချီတယ်လူထိတာတော့မကြသေးဘူ
းလက်ရှိကလေးမျိုးနယ်တောင်ပိုင်းဒေသမှာဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်ပွားတာမရှိပေမဲ့စစ်ကောင်စီတပ်တွေကနေဟုံးမလေးမျိုးနယ်ဘက်ကိုထိုးစစ်ဆင်နေတယ်လို့ဒေသခံတွေကဆိုပါတယ်ပြီးခဲ့တဲ့မေလကကလေးမျိုးနယ်တောင်ပိုင်းဒေသမှာဒေသခံကာကွယ်ရေး PDF အဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေအတွင်းမှာအနည်းဆုံးကျေးရွာ9ရွာမိရှုခံရပြီးအင်ချီ 2,000 ခန့်မိလောင်ကျွမ်းခဲ့ရပါတယ်။လက်ရှိမိရှုခံရတဲ့ရှာဖိုးရွာ၊ဒိုးနယ်ရွာ၊အရှိစီးရွာဘက်မှာစစ်ကောင်စီစစ်ကြောင်းတွေမရှိတော့လို့ရွာကန်တချို့နေရက်ပြန်ကြတာတွေရှိပေမဲ့အများစုကမပြန်နိုင်ကြသေးဘူးလို့စစ်ပေးဆောင်ကူညီရေးအဖွဲ့တွေက ပြောပါရရှင်